ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှဲဘတ်ချလေးရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာဟာတစ်ဖက်သက်ဆန်လွန်ပြီးအစီရင်ခံစာပါအကြံပြုချက်တွေကိုလက်မခံနိုင်ကြောင်းဂျနီဗာဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကတုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ပြဿနာတွေဖြေရှင်းရေးကိစ္စမှာမြန်မာနိုင်ငံအတွက်ဤပညာအကူအညီတွေပေးဖို့လိုတယ်လို့တန်မကြီးကတိုက်တွန်းပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဖေဖော်ဝါရီ25ကနေမတ်လ22ရက်နေ့ထိကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာမြန်မာအပါအဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှဲဘတ်ချလေးကိုယ်တိုင်မတ်လ20ရက်နေ့ကအထူးစီရင်ခံစာတင်သွင်းခဲ့တာပါသူ့ရဲ့စီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကရေဂျာအကြက်တဲကိုမြန်မာအစိုးရကဖြေရှင်းဆောင်ရွက်ပေးနိုင်ခြင်းမရှိသလိုသူယုံအပါဝင်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လည်းပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့မဟာမင်းကြီးဘတ်ချလေးကဝေဖန်ပြောဆိုသွားပါတယ်လူ့အခွင့်အရေးမဟာမင်းကြီးဘတ်ချလေးရဲ့အစီရင်ခံစာဟာမြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုလစ်လျူရှုထားကြောင်းမြန်မာတမန်ကြီးဦးကျော်မိုးထွန်းကဂျနီဗာညီလာခံမှာတုတ်ပြန်ပြောဆိုလိုက်ပါတယ
် It is deeply regrettable to observe that the report of the High Commissioner on Myanmar reflects the narrative from one side.The report totally ignores the
မဟာမင်းကြီးရဲ့အစီရင်ခံစာဟာတစ်ဖက်လူတွေကပြောကြားချက်အပေါ်မှာသာအခြေခံထားတာတွေ့ရတဲ့အတွက်လွန်စွာမှဝန်းနေမိပါတယ်။ဒီအစီရင်ခံစာဟာမြန်မာအစိုးရရဲ့ကြိုးပမ်းအထောက်အကူတွေကိုလေးလူဆူထားပြီးမြန်မာရဲ့ထင်သာမြင်သာတဲ့တိုးတက်မှုတွေကိုလည်းလေးလူဆူထားပါတယ်။မြေပြင်ကရှုပ်ထွေးမှုတွေနဲ့စိန်ခေါ်ချက်တွေကိုကောင်းစွာနားလည်ခြင်းမရှိဘူးဆိုတာဒီအစီရင်ခံစာကပြသနေသလိုလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေထိုင်တဲ့မြန်မာလူနိုင်ငံမျိုးမှာDemocracy Federal ပြည်ထောင်စုတည်ထောင်ရေးနဲ့လူ့အခွင့်အရေးကာကွယ်မြင့်တင်ရေးမှာမျှတမှုနဲ့အလုံးပါဝင်မှုရှိရဟာအရေးကြီးပါတယ်
။ကိုဖီအနန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တချို့ကိုမြန်မာအစိုးရဘက်ကကနဦးဆောင်ရွက်ခဲ့ပေမဲ့ပြည်ထနာအရင်းမြစ်ကိုဖြည့်ရှင်းဖို့အကြံပြုထားတဲ့အချက်အများစုကိုတော့အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့မစ္စတာဘတ်စလီရဲ့အစီရင်ခံစာမှာဖော်ပြခဲ့တာနဲ့ပတ်သက်ပြီးတမကြီးဦးကျော်မွန်ထွန်းကအခုလိုတုတ်ပြန်ပါတယ
် We are fully committed to find a sustainable solution for all people in Rakhine State. We have been implementing a vast majority of recommendations of the Kofi Annan Advisory Commission.
ဒီခိုင်ပြည်ညာလူလူအလုံးအတွက်ရေရှည်တည်တံ့နိုင်မဲ့ဖြည့်ရှင်းမှုမျိုးရဖို့ကတိကဝတ်ပြုထားသလို Kofi Annan အကြံပေးကော်မရှင်ရဲ့အကြံပြုချက်အများစုကိုလည်းစီမံချက်တစ်ခုအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်လျက်ရှိပါတယ်။ဒါကိုအချိန်အဟုန်မြင့်တက်နိုင်ဖို့အတွက်နိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့် IDP စခန်းတွေပိတ်သိမ်းရေးပညာရေးနဲ့ကျန်းမာရေးစတဲ့နယ်ပယ်၅ခုမှာဦးစားပေးဆောင်ရွက်လျက်ရှိပါတယ် ERS အကြံပေးသမားတွေရဲ့ကြိုတင်အကွက်ချတိုက်ခိုက်မှုကြောင့်ထိခိုက်ခံစားနေရတဲ့အသိုင်းအဝန်းအလုံးအတွက်စိုးရင်ပူပန်ရပြီးစစ်စစ်ပြီးသားနေရက်စွန့်ခွာသူတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြသဘောတူညီချက်တွေနဲ့အညီပြန်လည်လက်ခံဖို့မြန်မာအစိုးရကအစဉ်သင့်ရှိနေတယ်ဆိုတာကိုထပ်လောင်းအတည်ပြုပြောကြားလိုပါတယ်
အဲ့ဒီတည်းမှာမိမိသဘောဆန္ဒအလျောက်နေရရင်းကိုပြန်လာခြင်းနဲ့ဟိန္ဒူဘာသာဝင်444ဦးအပါအဝင်စီစီပိသနေရစွန့်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်စတင်နိုင်ဖို့ပူးတွဲလုပ်ငန်းအဖွဲ့အစည်းအဝေးကို AP လာတဲ့မှာကျင်းပနိုင်အောင်ပြီးခဲ့တဲ့လာတဲ့မှာဘင်္ဂလားဒေ့ရှ်ကိုအကြောင်းကြားရပြီးဖြစ်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါရယ်ဒါအပြင်ရခိုင်ပြည်နယ်သားရွာပြောဖို့ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးကိုလည်းလူ့အခွင့်အရေးမဟာမင်းကြီးကသူ့ရဲ့အစီရင်ခံစာမှာအစိုးမြင်တဲ့မှတ်ချက်ပြုဖော်ပြခဲ့ခြင်းကိုလည်းစိတ်ပြက်မိကြောင်းတမန်ကြီးဦးကျော်မိုးထွန်းကပြောပါရယ်မြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းနောက်ထပ်ပြောကြားတဲ့အထက်မှာကုလအချက်လက်ရှာဖွေရေးအဖွဲ့ FFM ကိုကနဦးဖွဲ့စည်းစဉ်ကလေးကလက်မခံခဲ့သလို FFM ရဲ့တပတ်သက်အစီရင်ခံစာကိုလည်းအရင်ကရောအခုပါပြသစွာကန့်ကွက်ခဲ့တဲ့မြန်မာနိုင်ငံရဲ့ယက်တီချက်ဟာပြောင်းလဲမှုမရှိဘူးလို့တမန်ကြီးကထပ်လောင်းပြောကြားသွားပါရယ်လူအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ခိုင်မာတဲ့အသက်တွေအထောက်အထားရှိမယ်ဆိုရင်ဥပဒေအရရေးယူသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကလူအခွင့်ရေးချိုးဖောက်မှုဆိုင်ရာစွပ်စွဲချက်အလုံးကိုစုံစမ်းဖော်ထုတ်နိုင်ရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလှုပ်ဆောင်နေကြောင်းမကြသေးမီကလည်းတမတော်ကစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းခဲ့ကြောင်းအစိုးရအနေနဲ့ဒီကိစ္စတွေကိုကင်တွယ်ဖြေရှင်းဖို့ဆန္ဒရှိသလိုကင်တွယ်ဖြေရှင်းနိုင်စွမ်းလည်းရှိကြောင်းဒါကြောင့် ICC လိုမျိုးနိုင်ငံတကာတရားစီရင်ရေးကိုရှေ့ရှုစေမဲ့မြည်သည့်ကြိုးပမ်းမှုမျိုးကိုမစိုးပြင်းထန်စွာပယ်ချကြောင်းပြောကြားသွားပါတယ်။မြန်မာအနေနဲ့ကုလလူ့အခွင့်အရေးမဟာမင်းကြီးယုံ OACHR နဲ့ပြန်လည်ပူးပေါင်းဆောင်ရွက်ရန်အသင့်ရှိတယ်ဆိုတာကိုထပ်လောင်းပြောကြားလိုကြောင်း OACHR ကနေမနစ်ကအဆိုပြုထားတဲ့အတိုင်းမြန်မာနိုင်ငံရဲ့လူ့အခွင့်အရေးကာကွယ်မြင့်တင်ရေးအတွက် လိုအပ်နေတဲ့ဤပညာကူညီထောက်ပံ့မှုတွေပေးဖို့ကိုလည်းမဟာမင်းကြီးကိုတိုက်တွန်းကြောင်းဂျနီဘာသံမကြီးဦးကျော်မွန်ထွန်းကထည့်သွင်းပြောကြားသွားပါတယ်ခင်ဗျာ။